ဆီယမတဖို့ကြခင်ဗျာမနေ့ကဖားကန်တရားရုံးကနေပြီးတော့ဆီယမကိုပြန်လွှတ်ပေးလိုက်တယ်လို့သိရတယ်လေအဲ့ဒါဘယ်လိုပြန်လွှတ်လာတယ်လဲဆိုတာလေးအချင်းချင်းလေးရှင်းပြပေးပါခင်ဗျာ
ဟုတ်ကဲ့မနေ့ကတနားရီကျော်လောက်မှာတရားရုံးကနေဆေးကောင်စီ51ကိုတော့အပြစ်မရှိကြောင်းထိုင်လုံမှုမရှိတဲ့အတွက်သူတို့တင်ပြရတဲ့ဟာထောက်ထားမရှိတဲ့တဲ့ဆိုပြီးတော့အပြစ်မရှိကြောင်းလွှတ်ပေးလိုက်တယ်ပြည်မျိုး33ကိုကြတော့ဆေးခန်းဖွင့်နေဆိုပြီးတော့ထိတ်ဆူထားတဲ့တဲ့ဆိုပြီးတော့6လအပြစ်ချပါဒီအချုပ်ထဲကျနေတာ6လကျော်သွားပြီပြီးတော့လည်းဒီ3လချော့ရက်နဲ့တဝက်ချော့ပေးလိုက်တယ်ဆိုပြီးတော့အပြစ်တမနေ့ကလွတ်ပေးလိုက်တာပါ
ဆီယမကိုဆွဲဆူခဲ့တဲ့အမှုတွေကဘယ်နှမှုပါလဲခင်ဗျဘလို့အမှုတွေမျိုးတွေပါလဲခင်ဗျ
အမှုက3မှုနဲ့ဆဲထားတယ်တမှုက304ကကြီလူတင်မှုနဲ့ဆဲထားတယ်နောက်တမှုကတော့မြန်မာနိုင်ငံဆေးကောင်စီပုံမှန်41နဲ့ဆဲထားတယ်နောက်တမှုကတော့ဒီရစ်မျိုး33ဆိုပြီးတော့3မှုနဲ့ဆဲထားတယ်ပေါ့နော်
အဘူးရေဆိုင်ခဲ့ရတာကဘလောက်လုံးများကြာခဲ့ပါလဲဆရာမချုပ်ခံထားရတဲ့ကာလအတွင်းမှာဘလို့ကြုံတွေ့ခဲ့ရတယ်လဲဆိုတာလေးလည်းသိပြစီခင်ဗျ
6လနဲ့6ရက်ပါအခုလိုအမှုစံကြာတာမလို့အပ်ပင်နဲ့အဓိကတော့ဥပဒေစံပင်နဲ့တရားရုံးရဲ့တယောက်နဲ့တယောက်ဗိုလ်လီဘောပုတ်နေတာလေးကြောင့်ဒီလိုစံကြာတာကြီးလေးတွေ့ရတယ်ပြီးတော့လည်းဒီအထက်ကတရားရုံးကိုအုပ်ချုပ်ရေးပိုင်းကနေနည်းနည်း control လုပ်နေတာကြီးလေးတွေ့နေရတယ်အဲ့ဒါတွေကြောင့်အမှုကမစံကြာတင့်ပင်နဲ့စံကြာနေတာပါ
ဆရာမကိုဒီအမှုသုံးမှုနဲ့ဆွဲဆိုခဲ့တဲ့အပေါ်မှာပေါ့လေဆရာမအနေနဲ့တရားသဖြင့်ဆွဲဆိုခံရတာဘလို့ထင်သလားဒါမှမဟုတ်လည်းမတရားသဖြင့်ဆွဲဆိုခံရတယ်လို့ထင်သလားဘလို့ယူဆပါတယ်ဆရာမအဲ့ဒါလေ
းဒီမှုကမတရားသဖြင့်တမင်ကျန်စီဗီလောက်ထားတာပါသူတို့ပြောတယ်လို့ကျွန်မဖေခန့်လည်းမဖွင့်ခင်ဘူးအဲ့တော့ဒီတေးရဲ့လူကလည်းသူကသူ့ဟာနဲ့သူအဆုတ်ဒီရင်ကျက်ယောဂာနဲ့တေးသွားတာပါတွေးအန်ကျွန်မတို့ဒီတော့မှဆေးဝါးမရှိဘူးဖေခန့်နေမရှိဘူးပြီးတော့ဆေးယုံနေမရှိဘူးအဲ့ဒီတော့မှတယောက်နဲ့တယောက်ဖြစ်ပြီးစင်အားပေးစကားပြောမယ်မက်ခလောင်လုပ်မယ်ဒါလေးနဲ့ပဲကျမတို့ဆင်းမိသူတွေနဲ့ပဲအဲ့လိုမျိုးနဲ့ကုသကြတာပေါ့နော်ဖြစ်တဲ့အချိန်က2009ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာမနေ့3နာရီလောက်မှာလာခေါ်လို့ကျမနဲ့မူကျူဆ ्याम တယောက်နဲ့မက်ခလောင်ဖြစ်တတ်တဲ့အိမ်မင်းသားချင်းတယောက်ထပ်ခေါ်ပြီးမက်ခလောင်နေလုပ်တယ်ခေါင်းဝါပြီလို့ကျမတို့လည်းထင်တယ်လေ6နာရီလောက်မှာတော့ဆုံးသွားတာပေါ့လေကျမတို့ဒီစတေဆုံးသွားတဲ့လူရဲ့အလောင်းကိုဖော်ပြီးတော့ကျမပဲဆေးထိုးပါတယ်ဆိုပြီးတော့တို့ကအမှုတိုက်တန်းစီ
ကျမအခုလို့ထိန်းသိမ်းခံခဲ့ရတဲ့ကာလတစ်လျှောက်အတွင်းမှာပေါ့လေဘလို့များကြုံတွေ့ခဲ့ရပါလဲအခက်အခဲတွေများဘလို့များရှိခဲ့ပါတယ်လဲဆိုတာလေးပြောပြပေးပါအောင်ကျမ
ကျမအချုပ်ခန်းထဲမှာတော့ကျမကိုတီးတန့်ထားတယ်ကျမလွတ်လွတ်လပ်လပ်တော့နေရပါတယ်ဒါမဲ့ဒီဖက်ကအချုပ်ခန်းကလူပေါင်း100ကျော်လဲဆက်မဲ့အချုပ်ခန်းဖြစ်တယ်အခုဖက်ကအချုပ်ခန်းထဲမှာလူဦးရေ300နီးပါးလောက်ရှိရခါကျတော့ရေမလောက်တာကြီးမင်္ဂလာကန်ဒီကခဏခဏပြည့်ရခါကျတော့အနတ်ဆိုးကြီးမခံနိုင်အောင်ခံစားရတယ်တခါလေဆိုရင်ညညထအံ့ရတဲ့အခြေအနေဖြစ်ရောက်တယ်လွတ်လွတ်လပ်လပ်ကျမအခန်းထဲမှာနေရပေမဲ့တနေ့အချုပ်သားတွေကအားချင်းတက်တာကိုကြည့်ပြီးကျမစိတ်မချမ်းသာဘူး
ခုဆိုလို့ရှိရင်ဆီယမလည်းပြန်လွတ်လာပြီဆိုတော့ရှစ်ဆက်ပြီးတော့ပေါ့လေဘာတွေများဆက်ပြီးတော့ဟိုနိုင်ငံရေးလူမှုရေးကိစ္စရပ်တွေကိုလှုပ်ဆောင်သွားဖို့များရှိပါတယ်လေဆီယမ
လူငယ်တွေဘဝတွေဟာဒီဖက်ဖန်ဒေတာမှာတကယ်ကိုဆုံးရှုံးရတာပါကြောက်ရှာရင်းချာရင်းလည်းမရတဲ့ခါကျတော့နောက်ဆုံးဘိန်းစားဖြစ်သွားတယ်တချို့တွေကလည်းပြုံးသွားပြီးတောက်ရပြန်တဲ့ခါကျတော့ပတ်စံကန်ရတဲ့ခါကျတော့တစ်တက်လုံးပတ်စံပြန်ရမယ်လို့ထင်ပြီးတော့အဲ့လိုပျက်စီးသွားတဲ့လူတွေလည်းရှိတယ်မူရင်းဆဲသွားတဲ့အင်မတန်မှဒီဒေတာမှာအရန်ဆိုးသွမ်းပြီးတော့လူငယ်တွေဆိုရင်တော်တော်လေးကိုအချင်းနေဆိုးတယ်ပေါ့နော်ဒီရဲစခန်းထဲမှာတော့မှအလုတ်လုတ်တဲ့တန်ရှင်းရင်းနေနဲ့လာလုတ်ပေးတဲ့အလုတ်သမားတွေတော့မှအော်တင်ဒီနံပါတ်4တွေကိုထိုးနေတာကျမမျက်စိနဲ့တအံ့နေခဲ့ရတယ်။ကျွန်တော်တော့မှအချင်းနေဆိုးနေတဲ့ဒေတာတွေမှာဒီဟာတွေပပျောက်သွားအောင်လဲကျမလုတ်ပေးဖို့ရည်ရွယ်ထားတယ်။လူငယ်တွေရဲ့ဘဝမြင့်တင်ဖို့လဲရည်ရွယ်ထားတယ်ပြီးတော့လူခွင့်ရေးဆုံးရှုံးခံနေရတဲ့လူမျိုးတွေအားလုံးတဲ့ကျမတို့ရဲ့တိုင်းရင်းသားအားလုံးကိုစားကျမအနေနဲ့အသက်နိုင်ဆုံးလူခွင့်ရေးဆုံးရှုံးနေတဲ့ပြည်သူတွေအတွက်ကိုကျမရည်ရွယ်ဆက်ပြီးတော့လုပ်သွားဖို့တော့ကျမအဓိကရည်ရွယ်ထားတော့ပေါ့နော်
။ကျမဟိုထပ်ပြီးတော့လေပါတီနိုင်ငံရေးခြေနေရောဆက်ပြီးလှုပ်ရှားဖို့ရှိပါသလား။ NDF ပါတီတွေနဲ့ပဲဆက်ပြီးတော့ရည်တည်ဥမာလားဆရာမ။
နိုင်ငံရေးတော့လုပ်မှာပါ။ပါတီကတော့ကျမတဲ့အဓိကတော့မဟုတ်ဘူး။အကောင်ဆုံးကတော့ပါတီဆိုရင်လည်းမူဝါဒပေါ်မှာမူတည်ပြီးတော့အကောင်ဆုံးလမ်းကိုကျမရွေးပြီးတော့ဆက်သွားမယ်လို့တော့ဆုံးဖြတ်ထားတယ်။ဒီသူအားလုံးပါဝင်နေတဲ့နိုင်ငံရေးဆိုရင်တော့ပြီးပြီးတော့ကောင်းပါပဲလို့ကျမမျှော်လင့်ထားတာပါ
။ဆရာမအခုလိုပြေကြပြီးတာကျေးဇူးများကြီးတင်ပါတယ်ဆရာမနော်
။ဟုတ်ကဲ့ပါကျေးဇူးပါ။